ငွေကြေးမတက်နိုင်တဲ့အတွက်နှစ်ပေါင်းများစွာပြစ်ထားခဲ့ရတဲ့ရထားလမ်းတွေကိုထိုင်းစုရကပြုပြင်ဖို့စီစဉ်နေတာပါ။အာရှတိုက်အတွင်းကတိုင်းပြည်တွေအကြားရထားလမ်းနဲ့ဆက်သွယ်တဲ့အခါထိုင်းနိုင်ငံအနေနဲ့အရေးပါတဲ့နေရာမှာရှိနေရေးဆိုတဲ့ရည်ရွယ်ချက်နဲ့တောင်ပိုင်းစင်ကာပူကနေမြောက်ပိုင်းတရုတ်နိုင်ငံကူမင်းမြို့အထိနောက်အနောက်ပိုင်းမြန်မာနိုင်ငံရန်ကုန်မြို့ကနေအရှေ့ပိုင်းဗီယက်နမ်နိုင်ငံဟိုချီမင်းမြို့အထိရထားလမ်းတွေတိုးချဲ့ဖောက်လုပ်သွားဖို့ထိုင်းအစိုးရကပြင်ဆင်နေတာပါ။2014ခုနှစ်တွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုမရှိသလောက်ဖြစ်ခဲ့တဲ့အတွက်စီးပွားပြန်လည်ဥမော်လာအောင်လှုပ်ဆောင်တဲ့အနေနဲ့အစိုးရကဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့စီစဉ်တာပါ။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအခု2015ခုနှစ်မှာ300ခန့်နှုန်းသာတိုးတက်မှုရှိမယ်လို့လည်းသုတေသီတွေကခန့်မှန်းထားကြတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းထိုင်းနိုင်ငံစီးပွားတိုးတက်အောင်အဓိကဆွမ်းဆောင်ပေးခဲ့တဲ့ပြည်တွင်းဝယ်ယူသုံးစွဲမှုနဲ့ပြည်ပကုန်ပစ္စည်းတင်ပို့မှုတွေအရှိန်ကျလာတာကြောင့်ထိုင်းစီးပွားဖွံ့ဖြိုးမှုကျဆင်းလာတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံကပြည်ပပုတ်ကုန်ကျဆင်းမှုဟာလည်းနိုင်ငံတကာကဈေးကွက်မတည်ငြိမ်မှုတွေကြောင့်ပါဝင်ပါတယ်။ရထားလမ်းတွေတိုးချဲ့တိဆောက်တာကနေရေပိုက်တွေပြုပြင်ထိန်းသိမ်းတာအထိအမေရိကန်ဒေါ်လာဘီလီယံ100အထိအကုန်ကျခံပြီး2015ခုနှစ်ကနေ9နှစ်ကြာစီမံကိန်းကိုအစိုးရကအကောင့်ထည့်ဖော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွက်မကြာသေးခင်ကဖြစ်သွားခဲ့တဲ့ကာလရှည်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကအခြေခံအဆောက်အအုံတွေပြင်ဆင်မှုအတွက်နောက်နေတာတတိမပြုမိတာတွေဖြစ်စေခဲ့ပါတယ်။ဒါပေမဲ့အစိုးရကအခုသုံးဆွဲမဲ့ရင်းနှီးမြှုပ်နှံငွေဟာဟောင်းနှံယိုရင်းနေတဲ့ရထားလမ်းတွေကိုပြင်ဆင်ဖို့အတွက်အခုအချိန်မှာအလိုအဆုံဖြစ်တယ်လို့ဘန်ကောက်အခြေစိုက်ပတ်ထရာအာမဂန်ကုမ္ပဏီကစီးပွားရေးပညာရှင်တန်နုံစီဒီဖာဂါရုံရုံကပြောပါတယ်
။ It's just only the public that can boost the economy through the infrastructure investment.
တိုင်းပြည်စီးပွားတိုးတက်လာအောင်လှုပ်ဆောင်တဲ့နည်းဟာဒီအခြေခံအဆောက်အဦတွေမှာရင်းနှီးမြှုပ်နှံတဲ့နည်းပဲဖြစ်ပါတယ်။ကျမတို့စီမှာတည်ယူပို့ဆောင်ရေးဈေးကကြီးတယ်လေ။ကားနဲ့ကုန်လမ်းကနေပို့တာထက်စားရင်ရထားနဲ့ပို့ဆောင်တဲ့နည်းကဈေးစကားသက်သာစီပါတယ်။ကျမတို့အိန္ဒိနာချင်းနိုင်ငံတွေမှာတိုးတက်ဖွံ့ဖြိုးလာရော့ကျမတို့နိုင်ငံကလည်းသူတို့နဲ့ချိတ်ဆက်နိုင်ဖို့ဆက်သွယ်ရေးလမ်းကြောင်းတွေတိုးချက်ဆောင်ရွက်ရမှာဖြစ်ပါတယ်။
မကြာခဏအကျွေးပြနေတတ်တဲ့မြေထားလုပ်ငန်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့မြေထားဌာနကအရာရှိတွေကိုအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာခေါ်တွေ့ခဲ့ပါတယ်။ဒေသဆိုင်ရာမြေထားလုပ်ငန်းတွေတိုးချဲ့တည်ဆောက်ဖို့အတွက်အစိုးရက1990ခုနှစ်တည်းကတည်းကစတင်စီစဉ်ခဲ့တာပါ။အရင်ဝန်ကြီးချုပ်ဟောင်းရင်းလရှင်နဝါအစိုးရလက်ထက်တုန်းကလည်းမြန်နှုံးမြင့်မြေထားလမ်းတွေဖောက်ဖို့အဆိုပြုထားခဲ့တာပါ။ဒါပေမဲ့လက်ရှိအစိုးရကအဲ့ဒီမြန်နှုံးမြင့်ရထားလမ်းအစားနှစ်လမ်းမြိုင်မောင်းလို့ရမယ်စီမံချက်ကိုပြောင်းလဲအဆိုပြုထားပါတယ်။အခုအဆိုပြုထားတဲ့စီမံချက်အသေးအရာတနာယီကို112မိုင်နီးပါးမောင်းနိုင်မယ်လို့ဆိုပါတယ်။လက်ရှိအပြောင်းနေတဲ့စီးပွားရေးအခြေအနေအရယထားလန်းလိုအခြေခံအဆောက်အအုံတွေကိုတိဆောက်ပြုပြင်တာဟာတိုင်းပြည်စီးပွားတိုးတက်လာအောင်အထောက်အကူပြုစေမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ဘန်ကောက်ရုံးခွဲကအကြီးတန်းစီးပွားရေးပညာရှင် Luxmon Attapich ကပြောပါတယ
်။ So investment in infrastructure is good in that sense.
မီထားလမ်းလိုအခြေခံစောက်ဦးတွေပြုပြင်ရေးအတွက်ယင်းနှိမ့်မြုံနှံတယ်ဆိုတာကောင်းပါတယ်။နောက်နှစ်လမ်းပြန်ရထားလမ်းကအလုပ်ဖြစ်မဖြစ်ဆိုတာကလည်းအစိုးရကလည်းအသေးစားသုတေသနလုပ်ထားတာပါ။ရထားလမ်းစဖောက်ဖို့အတွက်အဆင်သင့်ဖြစ်နေပါပြီ။တကယ်လို့ဒီစီမံကိန်းကိုမကြခင်မှအကောင့်ထည့်ဖော်မယ်ဆိုရင်တော့ဒီနှစ်အတွက်ပြည်တွင်းကုန်ထုတ်မှုစွမ်းအားလည်းတိုးတက်လာမှာပါ
။ဒီရထားလမ်းစီမံကိန်းရဲ့အဓိကကျတဲ့ကွင်းဆက်ဟာလာအိုနိုင်ငံနေဆက်ထိုင်းနိုင်ငံအတွင်းကနောင်ခိုင်မြို့နဲ့မတ်တာဖို့ဒေတာအတွင်းကစိတ်ကန်းဆက်မှုစုံနဲ့ဘန်ကောက်မြို့အနီးကရယုံဒေတာတို့ကိုဆက်သွယ်ပေးမယ်မိုင်160ကျော်ရှည်တဲ့လမ်းကြောင်းပဲဖြစ်ပါတယ်။ရထားလမ်းတိဆောက်ပြင်ဆင်မှုတွေအားလုံးဟာမိုင်ပေါင်း960လောက်ရှည်လျားပြီးငွေကြေးပမာဏအားဖြင့်ဒေါ်လာ4ဘီလီယံကုန်ကျမှာဖြစ်ပါတယ်။ဒီစီမံကိန်းကိုအကူအညီပေးမဲ့သူကတော့တရုတ်နိုင်ငံပဲဖြစ်ပါတယ်။ဒီရထားလမ်းစီမံကိန်းကိုအကောင့်ထည့်ဖော်နိုင်ဖို့အတွက်တရုတ်၊ဂျပန်နဲ့တောင်ကိုရီးယားစတဲ့၃နိုင်ငံကအပြိုင်ဆိုင်လေလံဆွဲခဲ့ကြတာပါ။နောက်ဆုံးမှာတော့ရထားလမ်းသစ်တွေကိုငွေကြေးအထောက်ပံ့ပေးဖို့တရုတ်နိုင်ငံကခွင့်ပြုချက်ရသွားပြီးထိုင်းအစိုးရနဲ့နားလည်မှုစာကြွန်လွှာကိုလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်။ဒီရထားလမ်းတွေကိုထိုင်းနိုင်ငံကအသုံးချသွားမှာဖြစ်ပြီးတရုတ်အစိုးရကိုနောက်မှအကြွေးပြန်ဆက်ရမှာဖြစ်ပါတယ်။အခုဖောက်မဲ့ရထားလမ်းဟာလည်းတရုတ်နိုင်ငံနဲ့အရှိတောင်အာရှတိုက်အကြားဆက်သွယ်ဖို့အတွက်မူလကယူရထားပြီးသားလမ်းကြောင်းပေါ်မှာဖြစ်ပါတယ်။ဒီရထားလမ်းကြောင်းဟာတရုတ်နိုင်ငံအနေနဲ့အာဆီယံဒေသရင်းနိုင်ငံတွေထဲဝင်ရောက်ထိုးဖောက်နိုင်မဲ့လမ်းကြောင်းဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thayer ကပြောပါတယ
် Thailand is part of ASEAN which is promoting connectivity and that includes rail most definitely bridges roads etc.
ထိုင်းနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်နေတဲ့အပြင်ရထားလမ်း၊ကားလမ်း၊တံတား၊စသဖြင့်ပို့ဆောင်ဆက်သွယ်ရေးကောင်းအောင်လုပ်နေတဲ့နိုင်ငံလည်းဖြစ်နေပြန်တော့တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်နဲ့အရှေ့တောင်အာရှဒေသနဲ့ဆက်သွယ်နိုင်မဲ့အစီအစဉ်တွေကိုတရုတ်နိုင်ငံကအကြီးအကျယ်ထောက်ပံ့ပေးနေတာမဆန်းပါဘူး
။ဒါဟာ2014ခုနှစ်အတွင်းအာဆီယံအဖွဲ့ဝင်စင်နယ်ကပါဝင်တဲ့ အာရှအခြေခံအဆောက်အအုံယင်းနှိမ့်မြုံနံမှုဘဏ်ကိုပြည်ထောင်ငံကဖွင့်လှစ်ပြီးနောက်ပိုင်းမှာဖြစ်လာတဲ့ပြောင်းလဲမှုတွေလည်းဖြစ်ပါတယ်။ဒီဘဏ်ဟာ ADB အာရှဖွံ့ဖြိုးရေးဘဏ်နဲ့ကမ္ဘာဘဏ်တို့ကိုရှင်ပြိုင်မှုအတွက်ဖွဲ့စည်းတဲ့ဘဏ်ဖြစ်တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒီရထားလန်းတည်ဆောက်မဲ့စီမံကိန်းရဲ့နောက်တစ်ဆင့်ကတော့ဘန်ကောက်ဗီယက်နမ်နဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမျိုးတို့အကြားဆက်သွယ်ပေးမဲ့ရထားလန်းစဖောက်ဖို့အတွက်ထိုင်းပို့ဆောင်ရေးဝန်ကြီးပရာဂျင်ဂျုံထုံးနဲ့လာအိုအစိုးရအရာရှိတွေအခုလအတွင်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမဲ့အစီအစဉ်ပဲဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့2014ခုနှစ်အတွင်းပညာရှင်တွေခန့်မှန်းထားသလောက်တိုးတက်မှုမရှိခဲ့တဲ့အပေါ်ဆွေးနွေးမှုတွေထွက်ပေါ်နေပါတယ်။2014ခုနှစ်အတွင်းတိုင်းပြည်စီးပွားတိုးတက်မှုနှုန်း100ခန့်လုံးရှိမယ်လို့ထိုင်းအစိုးရကခန့်မှန်းထားခဲ့ပေမယ့်တကယ်လက်တွေ့ကိန်းဂဏန်းတွေထွက်လာတဲ့အခါမှာတော့3.200ခန့်လုံးသာရှိခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာပဲပြည်ပကိုကုန်ပစ္စည်းတင်ပို့မှုရပ်ဆိုင်းသလောက်ဖြစ်နေပြီးငွေကြေးတန်ဖိုးကျမှုကလည်းကြီးထွားလာနေပါတယ်။ဒါပေမဲ့လည်းအရင်ကလည်းအခုလိုစီးပွားကျဆင်းမှုတွေနဲ့ရင်ဆိုင်ရပြီးပြန်နလန်ထူလာလေးရှိတဲ့ထိုင်းစီးပွားရေးအခြေအနေကြောင့်တချို့ပညာရှင်တွေကတော့အခုစီးပွားကျဆင်းမှုဟာယာယီတာဖြစ်ပြီးမကြခင်မှာပြန်ကောင်းလာမှာပါလို့မျှော်လင့်ချက်ထားသူတွေလည်းရှိပါတယ်။စီးပွားကျနေတဲ့ကြားကပဲထိုင်းနိုင်ငံကအစုရှယ်ယာဈေးတွေတက်နေတာကလည်းအဲ့ဒီလိုမျှော်လင့်ချက်ရှိသူတွေအတွက်အားရစရာသတင်းကောင်းပဲဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးအရတည်ငြိမ်မှုမရှိသေးတာနဲ့2014ခုနှစ်မှာထိုင်းစီးပွားရေးဟာအမေရိကန်ဒေါ်လာ12ဘီလီယံဆုံးရှုံးမှုရှိခဲ့တဲ့အတွက်2015ခုနှစ်မှာထိုင်းနိုင်ငံရဲ့ GDP ဟာ900ခန့်နှုန်းအထိတိုးတက်မှုရှိမယ်လို့အာနာသိန်းစစ်ကောင်းဆောင်လည်းဖြစ်လက်ရှိဝန်ကြီးချုပ်တာဝန်ယူထားသူလည်းဖြစ်တဲ့ပရာယုတ်ချန်အိုချာရဲ့ပြောဆိုမှုဟာမဖြစ်နိုင်ဘူးဆိုပြီးတချို့စီးပွားရေးပညာရှင်အနေနဲ့သူတေတီတွေကပြောဆိုလာနေကြပြီဖြစ်ပါတယ်။အစိုးရရဲ့ခန့်မှန်းချက်တွေနဲ့စီးပွားရေးပညာရှင်တွေရဲ့တုံ့တက်မှုတွေအကြားကွာဟမှုတွေရှိပေမဲ့လည်းထိုင်းအစိုးရကအခုလိုအကောင့်ထယ်ဖော်ဖို့စီစဉ်နေတဲ့ရထားလမ်းတွေတိုးချဲ့တည်ဆောက်တာအပါအဝင်အခြေခံအဆောက်အအုံတွေတိုးချဲ့ပြင်ဆင်မှုမှမဲ့အစီအစဉ်ကထိုင်းစီးပွားရေးကိုအတိုင်းအတာတစ်ခုအထိအကျိုးဖြစ်ထွန်းစေမယ်လို့အများစုကထင်ကြေးပေးပြောဆိုနေကြပါတယ်ခင်ဗျာ။